အစိုးရတပ်ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မင်းတို့ကအေးအေးရခိုင်ဘွဲကရွှေနရီအမြန်ရေရင်ပေါ်ကနေဖမ်းဆီးခေါ်ဆောင်သွားသူတချို့နဲ့အေးအေးအဖွဲ့ဝင်တချို့ပါထိခိုက်သေးဆုံးခဲ့တဲ့အကြောင်းအေးအေးဘက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။တမရော်ဘက်ကတော့အေးအေးအဖွဲ့ကသာပြစ်မှတ်ထားဖြစ်ခဲ့တာဖြစ်ပြီးဖမ်းဆီးခံထားရသူတချို့ပြန်လွတ်လာတယ်လို့ပြောပါတယ်။အေးအေးကဖမ်းဆီးခေါ်ဆောင်သွားတဲ့လူ90ကျော်မှခွင့်နဲ့ခရီးသွားနေကြသူအရက်ဝင့်နဲ့စစ်ဖက်ကရောရဲတပ်ဖွဲ့ဝင်တွေပါပါတဲ့အကြောင်းကိုလည်းတမရော်ဘက်ကအတည်ပြုပါတယ်။ဝီဝီမြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကအမြန်ရေရင်ပေါ်မှာပါလာတဲ့အရက်ဝင့်နဲ့မြန်မာစစ်တပ်ရဲတပ်ဖွဲ့တွေပါဝင်အရက်သား90ကျော်ကိုအေအေဖွဲ့ကနေဖမ်းဆီးပြီးဆက်လီနဲ့ခေါ်ဆောင်လာမြန်မာစစ်တပ်ကရဟတ်ရင်နဲ့ပြစ်ခတ်မှုတွေကြောင့်ဖမ်းဆီးခံရသူတွေပါဝင်အေအေတပ်ဖွဲ့ဝင်တချို့တိတ်ဆိုးမှုရှိခဲ့တယ်လို့အေးပြန်ကြရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရွှေနေပြည်ကနေထင်းထင်းခေါ်ဆောင်လာခဲ့တဲ့ထင်းထင်းခံတွေဟိုစီမံလိုက်ပါလာတဲ့ဆက်မိ3ကြီးပဲကျွန်တော်တို့လုံခြုံတဲ့နေရာကိုယူလာတဲ့ရှင်ကအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့ဒါဟာရင်တန်းကြီးနဲ့ဒါတောက်ချောင်းနေပြီးတော့ဘုံကျတက်ခဲ့တဲ့တကြံလို့အဲ့တော့အဲ့ဒီဆက်မိ3ကြီးမှာမရှိဘူးဟိုကဟိုလိုက်ကြပါလေနော်ဟိုနောက်တစ်ကြီးကတော့နည်းနည်းပြည့်စည်သွားပြီးတော့ဖြစ်ပြလက်နဲ့ကြတော့အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဘုံကျစစ်တပ်ကနေပြန်လာတယ်အဲ့ဒီကျွန်မမစီမပါတော့အထင်းထင်းခံဒီမြန်မာစစ်သားတွေနဲ့ကျွန်တော်ရဲ့တပ်ဖွဲ့ဝင်တို့ပါအဲ့ဒီမှာပြည်ရဲ့အဖြစ်ပါရတယ်လို့နော
်လူမြောက်သွားတဲ့လေဒီစည်းပေါ်ပါသွားတဲ့သူတွေကုန်းပေါ်မှာတင်းချောင်ထက်ပြေးရမှာကြည်ကွယ်မြက်ွယ်မရှိတဲ့နေရာမှာလဲထပ်မံတိုက်ခိုက်ခံရတယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီပြည်နယ်ပိုင်းမှာကြည်ကွယ်မြက်ွယ်မရှိတဲ့နေရာမှာဒီတောင်းနေတဲ့ဒီမြန်မာစစ်သားတပ်ဖွဲ့ဝင်တွေကိုဒီမြန်မာလေတပ်ကနေပြီးတော့ရဟယင်းနေနဲ့ဟိုလက်ပြီးတော့ဒီစစ်တမတ်တွေနဲ့ပြတဲ့ကြောင့်မို့လို့အဲ့ဒီမှာလည်းနောက်ထပ်တိတ်တိတ်တန်ရရတာတွေရှိရပြ။အဲ့ဒီမှာဒီလိုလုံခြုံရေးပေးတဲ့ကျွန်တော်တို့ရဲ့တပ်ခွေတွေလည်းနောက်ထပ်နေပြီးတော့တန်ရရတာတွေကြောက်ဆုံးတာတွေရှိတယ
်။လေချောင်းကနေပြစ်ကတ်မှုကြောင့်အေအေဖွဲ့ဝင်တွေရောဖမ်းဆီးထိမ့်သိမ်းခံရတဲ့သူတွေပါထိခိုက်ဒေဆုံးမှုအသေးစိတ်စရင်းကိုမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်။ဖမ်းဆီးထိမ့်သိမ်းထားတဲ့သူတွေကိုစစ်ဆေးမေးမြန်းပြီးတာမန်ရသားတွေကိုပြန်လှုပ်ပေးမယ်လို့လည်းပြောပါတယ်။ကျခိုင်လက်နက်ကန်အေဖက်ကထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတန်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစိုးဦးကညင်းဆိုခဲ့တယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွင်အသိသိန်းကတချို့ပြန်လည်လွတ်မြောက်လာပြီလို့ဆိုပါတယ
်။အဲ့ဒါတော့သူတို့ကထုတ်ပြန်တာပေါ့ဗျ။ကျွန်တော်တို့ကတော့အေအေဝဲလိုက်ကြတာ။အဲ့ဒါသူတို့ရဲ့ထုတ်ပြန်တဲ့ကွာဆက်တယ်။ဆုံးရှင်တွေကတော့ကျွန်တော်တို့အခုတော့နေမြေရှင်းလင်းလိုက်လုံးလာ။ဟိုသူတချို့တလီတော့ပြန်ပြီးတော့ကျွန်တော်ရတာတော့ရှိပါတော့။ပြန်ရလာတော့ဆိုလည်းသတိထားတာပေါ့သူလည်းကျွန်တော်တို့ဒီရက်နေအောင်ပြန်လာကြတော့ဒီကြောကတော့ပြောနိုင်တယ်သာသနာ့မပြီးသေးတဲ့အတွက်ကြောင့်တချို့တော့ပြန်ရလို့ပြင်းနေပြန်လာတော့ဆက်ပြီးတော့မှကျွန်တော်လည်းနေရှင်းရတယ
်မနေ့ကရတိတောင်မြို့နယ်မေယူမြေကျောင်းတွင်ချွေနေတဲ့အမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း58ဦးကျော်မှာတမရော်သား14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်းဦးနဲ့အယတား73ဦးတို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူကားပြီးတော့ဒီကနေ့ထုတ်ချင်းမုံတရင်စာမှာတရင်ဖော်ပြထားပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကအေဘက်ကဖမ်းဆီးသွားတဲ့ဖွဲ့တွေဟာစစ်စင်ရေးသွားတူမဟုတ်ဘူးလို့ဆိုပါတယ
်။စစ်စင်ရေးတာဝန်ထမ်းဆောင်မှုတွေဟလာလာတဲ့ဖွဲ့တွေမဟုတ်ဘူး။လူကြီးတဲ့ဖွဲ့ဝင်တွေကသူ့အကိုနေရထားတာအသေးကြီးကိုဖန်ပြန်သွားတဲ့ဖွဲ့တွေပါတယ်။အကျိုးနဲ့ရုံးလုံငန်းဒေသတွေသွားလုပ်ပြီးတော့မှပြန်လာတဲ့ဖွဲ့တွေပါတယ်။ရဲတပ်ဖွဲ့ဆိုလို့ရှိရင်တနင်္လာနေ့တနင်္လာပြောင်းချိန်ပြီးတော့မှတာဝန်ထမ်းဆောင်တဲ့တပ်ပြောင်းဟလာရဲတပ်ဖွဲ့ဝင်တွေတို့ပါတယ်။ပြီးရင်အကျိုးအဝန်နဲ့အရသားတွေလည်းပါတယ်။
ဒီကနေ့မှလည်းမြန်မာစစ်တပ်ကနေရေဘုံကြောက်တန်းကျေးရွာနဲ့အနီးဝန်းကျင်တွေမှာရဟယင်နဲ့ပြစ်ခတ်မှုတွေပြစ်လုနေစေလို့ဒေသခံတွေကပြောပါတယ်။ဒီနေ့ညနေပိုင်းပြစ်ခတ်မှုတွင်ရေဘုံကျေးရွာသားနှုတ်ထိခိုက်တန်ရာရရှိသွားတယ်လို့ရေဘုံရွာသားတို့ကပြောပါတယ
်။မြန်မာစစ်တပ်ကစစ်လေနဲ့ဒုံးကျင်တွေလေသူတို့အခုကယောက်ျားလေးနဲ့ရောကရေဘုံကချေးချောင်းနေတဲ့ကွာချေးချောင်းသားလေးနဲ့ရောကပေါင်းဖောက်တော့ကအုပ်ထိသွားတာနောက်တစ်ယောက်ကလက်မထောက်သွားတယ်
ဒီတောင်မြို့နယ်ရေဘုံကြောက်တန်းသီးဆွဲရေမျက်ကြီးရွာဘက်မှာရဟယင်နဲ့ပြင်လက်နဲ့ကြီးတွေနဲ့ပြေကမှုတွေရှိနေတာကြောင့်လူမှုကူညီရေးအသင်းတွေကနေလာရောက်ကူညီနိုင်ခြင်းမရှိတဲ့အတွက်လူနာအတွက်စိုးရိမ်နေရတယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့စစ်ရေးသိမ်းမှတ်မှုအတွင်းမှာမြန်မာစစ်တပ်ကရောအေအဖွဲ့ကပါအဖွဲ့နဲ့ဆက်ဆက်တဲ့သူဆိုပြီးမတင်ကြတဲ့လူတွေကိုဖမ်းဆီးရေးယူမှုတွေတစ်နေ့ထက်တစ်နေ့ပိုများလာနေပါတယ်ခင်ဗျာ။